မလေးရှားနိုင်ငံမှာကိုဗစ်-19ရောဂါထိန်းချုပ်ရန်ထုတ်ပြန်ထားတဲ့အမိန့်ကိုမလိုက်နာဘဲတကြံပွဲကျင်းပတဲ့မြန်မာနိုင်ငံသား 80 နီးပါးဖမ်းဆီးခံရတဲ့သတင်းကိုတင်ဆက်ပေးပါမယ်။မလေးရှားနိုင်ငံမှာကိုဗစ်-19ရောဂါထိန်းချုပ်ရန်ထုတ်ပြန်ထားတဲ့အမိန့်ကိုမလိုက်နာဘဲအောက်စုဘွဲ့တကြံပြောပွဲဆင်နွှဲခဲ့ကြတဲ့ဟာတာလီကလက်အိတ်ဆက်ယုံရှိမြန်မာနိုင်ငံသား 80 နီးပါးဖမ်းဆီးထ င်ဆော့ရတာပေါ့နော
်ဟုတ်ကဲ့ပြ
င်ဆော့ရတော့သူတို့ဆော့တာကနည်းနည်းပြဿနာမရှိဘူးဒါပေမဲ့သူတို့က line ပေါ်မှာ live လွှင့်လိုက်တာ live လွှင့်လိုက်တော့ကြတော့အဲ့ live ကလည်းသူကဒီမလေးရှားအစိုးရကလည်းဒါကိုစောင့်ကြည့်နေတဲ့အခြေအနေဖြစ်နေတော့အာမလေးရှားတအတိုင်းဝန်အကုန်လုံးကဒီပေါ်တော့ဒေါ်လာထွက်ကြတာပေါ့နော
်ဟုတ်ကဲ့
ဒေါ်လာထွက်ပြီးတော့အဲ့ဒါကိုမနေ့ကည9နာရီအခုနေ့ရဲ့နောက်တစ်ခုကအဲ့ဟိုလာပြီးတော့အဲ့စိတ်ကိုလာစစ်ကြည့်ကမှဟိုဖန်စီသွားပါတယ်လောလောနဲ့တော့68ရောက်ဖန်စီသွားတယ်အဲ့နောက်မှာတော့ဟိုထပ်ပြီးတော့အဲ့နောက်ကနေထပ်ပြီးတော့ထပ်လိုက်ဖို့ရအတွက်တော့ဟိုစီစဉ်နေတယ်လို့ပြောပါတယ်စက်ရုံကတော့တရားဆွဲလာတော့လောလောဆယ်မစားတဲ့ခင်ဗျဟုတ
်ကဲ့
အဲ့ဒါတော့ဟိုလောလောဆယ်တရားရုံးတင်မှာပေါ့နော်ဟုတ်တယ်လောလောဆယ်68ရောက်ထပ်တိုးလာနိုင်တယ်လို့ပြောပါတယ်ခုလောလောဆယ်တော့68ရောက်ကိုစစ်နေတော့ပေါ့နော်ဘယ်သူတွေပါတယ်ပါညာတော့ဟုတ်သူကဆက်လန်ငေါ့ကြီးနေရပါစီပန်းစီပန်းမျိုးကဒီဘက်ကလည်းစေမဟာတလီကပ
ါဒီစက်ရုံဟာမလေးရှားနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ရောဂါပိုးတွေပြန့်နှံ့နေတဲ့အချိန်ကလေးကမလေးရှားနိုင်ငံမြန်မာတန်ရုံကအလုပ်သမားတန်အရာရှိတွေကတွားရောက်ပြီးကျန်းမာရေးပညာပေးခဲ့တဲ့စက်ရုံဖြစ်တယ်လို့လဲဆိုပါတယ
်မနာပြောရင်အဲ့ဒီစက်ရုံကကျွန်တော်ဒီ14ရက်နေ့ကကျွန်တော်တို့ဟိုတွားပြီးတော့ဒီကိုဗစ်နဲ့ပတ်သက်ပြီးတော့လည်းကျွန်တော်တို့အသိပညာပေးခဲ့ပြီးဟို1500ကျော်လောက်ရှိတဲ့အချိန်မှာအလုပ်သမားလေ
အဲ့
တော့ကျွန်တော်တို့ agency တွေနဲ့ကျွန်တော်တွားပြီးတော့အကုန်လုံးCOVID-19 နဲ့ရောတခြားအတမကြီးရကိစ္စတွေရောကျွန်တော်တို့သွားပြီးတော့ဖြေရှင်းပေးခဲ့တယ်။ဟုတ်ဖြေရှင်းပြရအောင်မသူကမလိုက်လာပဲနဲ့ထက်လို့တာဆိုတော့
ဒီစက်ရုံဟာလုံသား1500လောက်ရှိတဲ့စက်ရုံလို့ဆိုပါရယ်မလေးရှားနိုင်ငံမှာလူစုလူဝေးနဲ့သွားလာခြင်းတွေမလုပ်ဖို့အကြမ်းမြစ်ထားတယ်လို့ဗလီဝတ်ပြုဘဲကနေစခဲ့တဲ့ကိုရိုနာဗိုင်းရပ်စ်ကြောင့်ဘာသာရေးဝတ်ပြုဆူတောင်းပွဲတွေစတင်ကြောင်းတွေကိုပါပိတ်ပြီးလူတွေအပြစ်မထွက်ကြဖို့တင်းတင်းကြပ်ကြပ်မိန့်ထုတ်ထားတာပါသူတို့ကတော့မလေးရှားဥပဒေတွေဖြစ်တဲ့1988ခုနှစ်ကူးစက်ရောဂါတားဆီးရေးဥပဒေပုံမှန်22အဲ့ဥပဒေ32ဆက်သွယ်ရေးနဲ့မာတီမီဒီယာဥပဒေပုံမှန်133အပါဝင်အနည်းဆုံးပုံမှန်4ခုလောက်နဲ့အရေးယူဖို့အတွက်မလေးရှားအာဏာပိုင်တွေကပြင်ဆင်နေတယ်ဆိုပြီးမလေးရှားသတင်းတွေမှာပါရှိပါတယ်။ကျမမအေးမှထိုင်းမြန်မာနေဆက်ကနေသတင်းပေးပို့နေပါတယ်။